ကွလွန်သူဗြိတိန်ပြည်မှကြီးဒုတိယအဲလစ်ဘက်ရဲ့ရုပ်လောင်းဟာဝက်စ်ပင်စတာခန်းမကိုရောက်ရှိသွားပါပြီ။လန်ဒန်မြို့ဘန်ကင်ဟမ်နန်းတော်ကနေဝက်စ်ပင်စတာခန်းမကိုဒီကနေ့ဗြိတိန်စံတော်ချိန်နေ့လယ်2နာရီ22မိနစ်မြန်မာစံတော်ချိန်ည9နာရီ52မိနစ်မှာစတင်တည်ဆောင်ခဲ့ပါတယ်။တက်တော်96နှစ်ရှိပြီဖြစ်တဲ့နန်းသက်ရှင်ပြည်မှကြီးအဲလစ်ဘက်ဟာပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့စက်တင်ဘာလ10ရက်နေ့ကစကော့တလန်ဘယ်လ်မိုရာဆိုင်မှာကံကုန်ခဲ့တာပါ။မနေ့ကတော့ရုပ်လောင်းကိုအီဒင်ဘာရာမြို့စိန့်ဂျိုင်းဖျားကျောင်းကနေလန်ဒန်မြို့ဘန်ကင်ဟမ်နန်းတော်ကိုတည်ဆောင်ခဲ့ပါတယ်။မြန်မာကြီးရုပ်လောင်းကိုဝက်စ်ပင်စတာခန်းမစီကိုတည်ဆောင်အောင်မှာတတော်တတိယမြောက်ချားလ်စ်ဘီင်ကဦးဆောင်ပြီးတော်ဝင်မိသားစုတွေကလိုက်ပါပို့ဆောင်ကြပါတယ်။မြန်မာကြီးရုပ်လောင်းတည်ဆောင်တဲ့လမ်းတစ်လျှောက်တောင်းနဲ့ချီတဲ့လူတွေကစောင့်ပြီးဂါရဝပြုကြပါတယ်။ရုပ်လောင်းတည်ဆောင်တဲ့အချိန်မှာ Hyde Park ပန်းညံကနေမြန်မာကြီးအတွက်သင်္ဘောပစ်ပေါက်ဂုံပြုခဲ့တယ်လို့လွတ်တော်အဆောက်အဦမှာရှိတဲ့အထင်ကြီး Big Bang ခေါလောင်းကြီးထိုးပြီးတော့လည်းဂုံပြုခဲ့ပါတယ်။စာပနာပွဲကျင်းပမဲ့ September 19ရက်နေ့မတိုင်ခင်အထိ Elizabeth ဘီမာကြီးရဲ့ရုပ်လောင်းကို Westminster အဆောက်အဦခန်းမမှာ၄ရက်ကြာအများပြည်သူကာဒဝါပြုနိုင်ဖို့ထားရှိမှာပါ။ခန်းမကို၁ရက်23နာရီဖွင့်ပေးထားမှာဖြစ်ပြီးတော်ဝင်အင်တော်စစ်တီတော်တွေကစောင့်ကြပ်မှာဖြစ်ပါတယ်။ September 19ရက်စာပနာအခမ်းအနားပြီးရင်တော့ပြင်းမာကြီးရုပ်လောင်းကို2021ခုနှစ် AB လတုန်းကကွယ်နွန်သူကြီးရတော်ဖိလစ်ဘင်သာကြီးရုပ်လောင်းမြုပ်နှံထားတဲ့ဝင်းဆာရဲတိုက်ကိုတည်ဆောင်မြုပ်နှံမှာဖြစ်ပါတယ်။ရောင်မျိုးရှိပြည်သိမ်းတန်ရုံမှာလည်းပြင်းမာကြီးအတွက်ဝမ်းထဲကြောင်းမှတ်တမ်းရေးသားနိုင်ဖို့ဒီလ9ရက်နေ့ကနေ14ရက်နေ့ထိဖွင့်တဲ့ထားရှိခဲ့ကြောင်းသိရှိရပါတယ်။